ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကာကွယ်ဆိုင်ရာအပြန်အလှန်ပံ့ပိုးကူညီမဲ့သဘောတူစာချုပ်ကိုရုရှားသမ္မတဗလာဒီမီပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လက်မှတ်ထိုးခဲ့ကြပါတယ်။နှစ်နိုင်ငံကြားမဟာမိတ်ဆက်ဆံရေးနောက်တဆင့်ကိုတက်သွားတဲ့အကြောင်းပြသတာဖြစ်တယ်လို့ပျုံယမ်းမြို့တော်ကို24နှစ်အတွင်းပထမဆုံးအကြိမ်ရောက်လာတဲ့ရုရှားသမ္မတနဲ့ပူတွယ်သတင်းသားရှင်းလင်းပွဲမှာကင်ဂျွန်အွန်းကပြောကြားခဲ့ပါတယ်။
조로사이의포괄적인전략적동반자관계에관한조약이체결됨으로하여우리두나라관계는
နိုင်ငံအကြအလုံးစုံပါဝင်တဲ့မဟာဗျူဟာမြောက်စာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့အတွက်နိုင်ငံရေးစီးပွားရေးစစ်ရေးအပါအဝင်နယ်ပယ်စုံမှာပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့နိုင်မှာဖြစ်ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောသွားတာပါ။နိုင်ငံမဟာမိတ်ဆက်ဆံရေးအဆင့်အစ်တစ်ခုကိုတိုးမြင့်နိုင်ခဲ့တာဖြစ်တယ်လို့ရှာရှာပါပါပြုလုပ်တဲ့သတင်းသားရှင်းလင်းပွဲမှာပြောကြားသွားတာပါ။အမေရိကန်အစိုးရနဲ့ထိတိုက်တွေ့ဆုံမှုတွေကိုတိုးလာနေချိန်မှာအမေရိကန်ဥဆောင်နဲ့ပိတ်ဆို့တံခတ်မှုတွေကိုကျော်လွှားနိုင်ဖို့နှစ်နိုင်ငံအကြားအနီးကပူးပေါင်းဆောင်ရွက်ဖို့အတွက်လို့ဆိုပြီးရုရှားသမ္မတပူတင်ဒီကနေ့ပုတ်ထုံးနေ့အစောပိုင်းမှာရောက်လာခဲ့တာဖြစ်ပါတယ်။ယူကရိန်းအရေးကိစ္စအပါအဝင်ရုရှားရဲ့မူဝါဒကိုအစဉ်တစိုက်မပြောင်းလဲပဲထောက်ခံအားပေးနေတဲ့အတွက်မြောက်ကိုရီးယားကိုအထူးကျေးဇူးတင်တယ်လို့လည်းသမ္မတပူတင်ကပြောကြားခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲအတွက်ရုရှားကိုမြောက်ကိုရီးယားကလက်နက်တွေရောင်းချနေတဲ့အပေါ်စိုးရိမ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတို့ကစိုးရိမ်ကြောင်းပြောကြားနေကြချိန်မှာသမ္မတပူတင်မြောက်ကိုရီးယားကိုရောက်သွားတာဖြစ်ပါတယ်။နိုင်ငံတကာရဲ့ဖဲကျင်ပိတ်ဆို့မှုတွေကိုခံနေရတဲ့ရုရှားနဲ့မြောက်ကိုရီးယားအကြားအပြန်အလှန်ဆက်ဆံရေးဟာအရေးကြီးတယ်လို့သဘောထားကြပုံရတယ်လို့ဒေတာရင်းလှစ်လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ။